ရန်ကုန်တိုင်းသောတာမင်းမဂ္ဂဝိပဿနာဘာသာရေးတရားဌာနဆိုင်ရာဒီဓမ္မယုံကြည်မှကျင်းပသလိုအတ္တမဂ္ဂဝိပဿနာအထူးတရားသံပွဲမှာကျေးဇူးတင်နေကြဖြစ်တဲ့ပဋိစ္စသမုပ္ပါဒ်တရားတော်များဆက်လက်ပြီးဒီလိုဆွေးနွေးမှာဖြစ်ပါတယ်ပဋိစ္စသမုပ္ပါဒ်တရားတော်များမောကြကြမြင်မနာကြကြမြတ်စွာဘုရားပတ်ဆက်ဖြစ်တော်မူသောမြတ်စွာဘုရားရဲ့ကိုယ်တော်မြတ်စီအာနမောတတ္တသောင်းကျင်ရုပ်ဆိုလက်ဖြင့်ဟောကြားပါသည်နမောတတ္တသကဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဗုဒ္ဓဝါဒောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဗုဒ္ဓဝါဒောအရဟတောသမ္မာသမ္ဗုဒ္ဓတ္တဘုရားဆရာတော်ဘုရားကြီးကပဋိစ္စသမုပ္ပါဒ်တရားနဲ့ပတ်သက်ပြီးတော့မူလနဲ့သစ္စာနဲ့ပုံဆိုတဲ့သင်္ကာရလေးသတ်သတိဆုံးထားရပါတယ်။အဲဒီသင်္ကာရလေးကိုရုပ်ဆိုပြီးတော့လည်းဘုဖို့ကျားတော်ဆရာကြီးရဲ့ဉာဏ်တော်ကိုပို့ဆောင်လိုက်ကြပါဘူး။မူလနဲ့ကသစ္စာနဲ့ပုံလေးကိုအတော်သင်္ကာရသစ္စာနဲ့ပါတရားကုန်များနေသောမရသံတရားမူလာဥတော်ဝါနေကာလာတော့ကြာ130ဤจิตရကိုအလွယ်ကျမ်းမှတိတိအတိသံရာမတို့ကြောင့်ဒီအဝိဇ္ဇာနေတဏှာယင်ခံဥပါဒကံကြောင့်ယုံနံပေါ်အပင်ပါမျိုးမျိုးမတင်အမြင်မပြတ်သက်သက်ပြန်ကံကြောင့်လည်းယုံနဲ့ယောက်ကံအဖမ်းမဖြစ်ပြန်ဒီအလျော်ဇမားပြေကြသာသူများကသိကြသည်ဖြင့်သိင်ဖန်စဉ်အကြောင်းရင်းကြောင့်လွန်တတ်များစွာသတ္တဝါတို့ဖြစ်လာရမှုမဟုတ်ယံဖြင့်ခြင်းမြောသာသုသာသုသာသုမူလတည်းဖြင့်သစ္စာ24ခုအစွာအင်္ဂါ12ပါးတွင်ကိုများနေတယ်ဒါရဖို့လို့ပြန်တိုက်တယ်အများတိုင်းဆုံးဆုံးများဖြစ်တော့အလုရာပြန်ဖြစ်ပါလို့လေမူလတရားသစ္စာနဲ့ကိုယ့်ရဲ့သဘောတရားတွေလည်းပဲအထိုင်တရားသိမိတာဖြစ်ကြပါလို့လေမြတ်စွာဘုရားတဲ့ခေတ္တတော်မြတ်ကြီးကပရိစ္ဆေသမုပ္ပါဒ်တရားကိုဟောကြားတယ်ဆိုတာကအကြောင်းတရားနဲ့အကျိုးတရားဆက်သွယ်ဖို့ဟောကြားပေးတယ်ဆိုတာအဲ့ဒါသံဃာကျင့်နေတဲ့နေရာမှာအကြောင်းတရားနဲ့သင်တရားဆက်သွဲပြီးတော့သံဃာကျင့်နေပါလေ။အကြောင်းတရားတွေကဘယ်တော့ကရှိခဲ့တယ်။ဟုတ်။အစမတင်သံဃာကလည်းကအကြောင်းတရားတွေရှိခဲ့တာပေါ့လေ။အစမတင်တော့ဘာဖြစ်လို့ပြောရတာလဲဆိုတော့သံဃာရဲ့အစကအစမရှိဘူးတော့မဟုတ်ဘူးတဲ့။အစတော့ရှိတယ်။ဒါပေမဲ့အစမတင်ဘူးတဲ့။မထင်မှုဆိုတာဘာပြောတာလဲဆိုတော့ထင်လို့မြင်လို့အောင်ပုံပဲမရှိဘူး။ဘာဖြစ်လို့မထင်တာလဲဆိုတော့အင်မတန်ဝေလုံးအားကြီးတယ်။နော်။အဲဒီတော့ခွန်ကြီးတို့ဒီမှာဒေသနာတွေမှာကဘာရဲ့အစကတော့ကြားထားတာပါ။ကဘာရဲ့အစကတော့ကြားထားပါလေ။ကဘာကြီးဘယ်လိုဖြစ်လာလဲ၊ဘယ်လိုတည်ဆောက်လာလဲ၊ဘယ်လိုတည်တတ်နေလဲ၊ပြီးတော့ဘယ်လိုပြတ်သွားလဲ။ကျင်းသွားပြီးတော့သာသနာ့ဘာတခုဖြစ်အောင်ဘယ်လိုပြန်စတယ်ဒါတွေတော့ဘုရားဘာသာစာပေတွေမှာသင်ကြားဖြစ်ပါတယ်ဒါပေမဲ့လို့အဲ့ဒီကဘာတွေအစာဆုံးဖြစ်တယ်တတဝါတွေဟိုးအစာဆုံးဖြစ်တယ်အဲ့ဒီအစာဆုံးဖြစ်တယ်ဆိုတော့အချိန်ကာလကြာတာအင်မတန်ဝေးလုံးအားကြီးလို့အင်မတန်ကြာလုံးအားကြီးလို့အင်မတန်များလုံးအားကြီးလို့မသင်ကြားပါဘူး မြတ်စွာဘုရားကဆိုတော့ပုဗ္ဗကောတိနဗ္ဗညာယတိလို့ပြောဟောတာပုဗ္ဗကောတိသံဃာရဲ့သတ္တဝါရဲ့သိသောတိနဗ္ဗညာယတိဉာဏ်တော်ထဲမှာမသိချာပါဘူးသဗ္ဗညတဉာဏ်တော်ကြီးနဲ့ကြည့်ရတာတော့မှခင်ဗျာသာသာနော်မမြင်နိုင်လို့မဟုတ်ဘူးမြင်နိုင်တယ်သဗ္ဗညတဉာဏ်ဆိုတာအားလုံးကိုသိနိုင်တဲ့ဉာဏ်ပဲဒါပေမဲ့ဉာဏ်လုံးအားကြီးတော့မသိချာဘူးဝေဒနာအားကြီးလို့ဉာဏ်လုံးအားကြီးလို့နော်မသိချာတဲ့ဘောလို့ဒီလိုယူဆတာရပါတယ်သတ္တဝါတွေရဲ့အစဘယ်သတ္တဝါကစပြီးဘယ်လိုတွေဖြစ်လာတာမသိနိုင်ပေမဲ့လို့လည်းပဲအရိသတ္တဝါတွေဖြစ်လာတာကတော့အစာဆုံးဖြစ်လာတာကအစာဆုံးဖြစ်တဲ့သတ္တဝါရဲ့ခန္ဓာမှာတော့အဝိဇ္ဇာတဏှာဆိုတဲ့ခန္ဓာတရားမူလအားဖြင့်ပြောရဲ၅ပါးအာသောတရားနဲ့ပြောရွ၄ပါးအဲ့ဒီတရားတွေကြောင့်ဖြစ်တဲ့ဆိုတာကတော့သိကြပါမယ်တဲ့နော်မူလတရား၅ပါးနဲ့ဘယ်သူတွေတော့အေအဝိဇ္ဇာနဲ့တဏှာတရားနှစ်ပါးပါဒီတော့ဘုန်းကြီးပရိသတ်တွေကဒီလိုလေးကောက်ချက်ချလိုက်တယ်တတဝရရဲ့အစာကိုပုဂ္ဂိုလ်အနေနဲ့တတဝအနေနဲ့မပြောနိုင်ပေမဲ့ဓမ္မအနေနဲ့တော့ပြောနိုင်တယ်ဟုတ်ရဲ့လားတတဝရရဲ့အစာနော်ဘဝရဲ့အစာလောကရဲ့အစာဘုဇ္ဇတတဝအနေနဲ့မပြောနိုင်ပေမဲ့ဓမ္မအနေနဲ့တော့ပြောနိုင်တယ်အဲ့ဒီပြောနေတဲ့ဓမ္မကဘာလဲဆိုရင်အဝိဇ္ဇာနဲ့တဏ္ဍာအဝိဇ္ဇာနဲ့တဏ္ဍာအဲ့ဒီတရားနှစ်ပါးဟာသတ္တဝါတွေရဲ့အစပဲလောကကြီးရဲ့အစပဲဘဝတွေရဲ့အစပဲလို့ဒီလိုတော့ပြန်ပြောနိုင်ရမှာနော်အဲ့ဒီအစကလည်းပါဠိလိုတော့မူလလို့ခေါ်ပါတယ်အစပရမမူလအစပရမမူလအဲ့ဒီသဗ္ဗမမူလတရားဒီပါလဲလို့မေးရင်အဝိဇ္ဇာနဲ့တဏ္ဍာဒါကြောင့်ဝိဇ္ဇာတဏ္ဍာမူလနဲ့ပြအဝိဇ္ဇာနဲ့တဏ္ဍာတရားနှစ်ပါးဒီတတ္တဝါတို့ရဲ့အစပါပဲလို့အဝိဇ္ဇာတဏ္ဍာဝသိနာဒိမူလာနိအဝိဇ္ဇာတဏ္ဍာဝသိနာအဝိဇ္ဇာတဏ္ဍာတို့ဤစာမည်တွင်နှစ်ပါးကတော့မူလာနိအရင်အမြင့်အစပထမတရားတို့သည်ဟောဒီဖြစ်ကြလေကုန်၏သာရိပုတ္တမကဆောထားတာဟာအဲ့တော့ဘုရားပရိသတ်တွေကလည်းပဲမိမိတို့ရဲ့ဘဝကိုသုံးသပ်တဲ့နေရာမှာဘဝရဲ့အစဆိုတာရှိတယ်အလဲဆိုတာရှိတယ်အဆုံးဆိုတာရှိတယ်နော်ဒီသုံးမျိုးကိုနားလည်ထားမယ်ဆိုရင်မိမိတို့ရဲ့ဘဝရဲ့တကယ်အယုတ်တကအမှန်တရားကိုမသိနိုင်ကြလားသိနိုင်လားအဲ့ဒီလိုသိနိုင်ဖို့ရန်အတွက်ဟောဒီပရိစ္ဆေသမုပ္ပတ္တရားမှာကြောင်းကျုပ်သက်သက်ပုံလေးတွေကိုဘုဇ္ဇရာတော်ဘုရားကြီးကဟောပြပေးထားတယ်လို့ဒီလိုမှတ်လိုက်ပါအဲ့ဒီတော့ဘဝရဲ့အစသည်တဲ့နော်တတ္တဝါတို့ရဲ့အစသည်အဝိဇ္ဇာတဏ္ဍာနှစ်ပါးဟုတ်တယ်မလားတတ္တဝါတို့ရဲ့အစသည်ဝိဇ္ဇာတဏ္ဍာတရားနှစ်ပါးနော်အဝိဇ္ဇာတဏှာတရားနှစ်ပါးနဲ့ဘယ်လိုစခဲ့တယ်လို့ဆိုလို့ရှိရင်အဝိဇ္ဇာတရားဆိုတာကတရားသဘောလားမသိတဲ့သဘောလားမသိတဲ့သဘောမသိတဲ့သဘောကအဝိဇ္ဇာပေါ့နော်။ဘာမသိတာလဲသစ္စာကမသိတာ။သစ္စာလေးပါးရှိတဲ့အထဲမှာဘာသစ္စာမသိတာလဲမင်းရင်ဒုက္ခသစ္စာကိုမသိတာ။ဒုက္ခသစ္စာဆိုတာဘယ်လိုလဲလို့မင်းရင်ခန္ဓာ၅ပါးဘာဖြစ်လို့ဒုက္ခသစ္စာလို့ခေါ်လဲဖြစ်ပြီးရင်ပြတ်တယ်လို့ဒုက္ခသစ္စာဖြစ်ပြီးရင်ပြတ်တယ်တဲ့သဘောရှိလို့ခန္ဓာ၅ပါးကိုဒုက္ခသစ္စာလို့ခန္ဓာ၅ပါးကိုဒုက္ခသစ္စာလို့ခေါ်ပါတယ်ဟုတ်တယ်မလားဘာဖြစ်လို့လဲဖြစ်ပြီးရင်ပြတ်တယ်တဲ့သဘောရှိလို့ခန္ဓာ၅ပါးကိုဒုက္ခသစ္စာလို့ခေါ်ပါတယ်ဒီသည့်တွေစားကသိကြတာမျိုးတော့မသိကြဘူးဒါကဘယ်လောက်ကမှသိတော့ဘုရားဖွင့်မှသိတာကိုဟုတ်တယ်မလားအဲ့ဒါဘုရားရှင်တို့မိဒီမှာကဘာတွေဖြစ်လာတဲ့အခါမှာဘုရားပွင့်တဲ့ကဘာရှိတယ်မပွင့်တဲ့ကဘာရှိတယ်မပွင့်တဲ့ကဘာကတော့တောင်ရကဘာပေါ့နော်ဘုရားပွင့်တဲ့ကဘာတွေကြတော့သာရကဘာတွေမန္တကဘာတွေဝရကဘာတွေသာရမန္တကဘာတွေဗဒ္ဒကဘာတွေဘုရားတဲ့ပွင့်တဲ့ကဘာရှိတယ်လည်းသုံးစု၄စု၅စုအထိပွင့်တဲ့ကဘာရှိတယ်နော်
သာရိပုတ္တမတ္တရာဆိုရင်ငါးဆိုတာအများဆုံးပဲငါးဆိုတဲ့ပုံပွင့်တဲ့ကဘာမရှိဘူးအရိဒာရုပ်ကိုဗဒ္ဒကဘာတိဘုရားငါးဆိုပွင့်တဲ့ကဘာပါအရိကဘာတိဘုရားဘယ်ဆိုပွင့်မလဲဆိုတာကိုဘယ်လိုနည်းနဲ့သိရလဲဘယ်လိုနည်းနဲ့သိရလူတွေကတော့မသိဘူးတဲ့နော်ဇမာကြီးတွေကသိတယ်ဟုတ်လားဇမာကြီးတွေကသိတယ်သုဒ္ဓဝါဒပုံမှန်ရှိတယ်ဇမာကြီးတွေကသိတယ်ဘာဖြစ်လို့သိတယ်လဲဘယ်လိုနည်းနဲ့သိတယ်လဲသိကြကြည့်ရပါဦးသုဒ္ဓဝါဒဇမာကြီးတွေကသူ့ပုံမှန်သူနေတာပဲကဘာကြီးကဒီမှာဖြစ်တာပဲနော်အဲ့ဒီကဘာကြီးကိုဘုရားမနဲ့ဆိုပွဲတဲ့ကဘာပါပဲလို့သုဒ္ဓဝါဒဇမာကြီးတွေကသိတယ်ဆိုတော့ဒါလေးကလည်းချက်ပွဲတစ်ခုပဲဟုတ်လားရုပ်ွက်တစ်ခုဘလုံးနည်းနဲ့သိကြလဲဆိုတော့ကဘာကြီးစပေါ်လာလို့ဆိုရင်တဲ့ပရမရှင်ရင်ရေပင်ကြီးပေါ်လာပါလားနော်ရေပင်ကြီးမရှိခင်ကကဘာကြီးမှာဟာလာဟင်းလေးကြီးကောင်းနေပါဟာလာဟင်းလေးကြီးအဲ့ဒီဟာလာဟင်းလေးကြီးထဲမှာလေတုတွေရေဆုံးဖြစ်လာတယ်လေတုတွေနော်အမှန်တရားတဲ့လေတုတွေပြည့်တတဲ့လူတွေဖြစ်လာတဲ့အခါဟိုးကောင်းကင်ကနေပြီးတော့သူရဲ့သူ့ရဲ့မြင်းနဲ့မြာကနေပြီးတော့ရေခိုးရေဝဲတွေကအခုံးဝဲတွေကရေဖြစ်နေကြာအဲဒီလိုကြာလာတဲ့အခါကျတော့အဲဒီရေပေါက်ရေပေါက်ရေပွဲတွေကအခုမကြာပဲနဲ့အဲဒီဈေးပေါ်မှာတင်းနေတယ်တင်းတဲ့လေကတင်းလေပေါ်မှာတင်းနေတယ်တင်းတဲ့ရေကတပြေးပြေးများလာတဲ့အခါကျတော့ရေပင်ကြီးလိုဖြစ်လာတာအောက်ကလေပင်အပေါ်ကရေပင်နော်ဟောကပါလေလေပင်အပေါ်ကရေပင်အဲ့ဒီရေပင်ကြီးကကြာလာတဲ့အခါကျတော့အဲ့ဒီရေပင်ကြီးထဲမှာရေစီပြတ်နော်အပေါ်ရံကနေပြီးတော့ရေစီပြတ်ဆီလေးတွေဖြစ်လာတာမြေစီလို့ပြောပေမဲ့မြေကြီးရလို့တော့တိတိကျကျမရှိသေးပါဘူးဆီလေးတွေပြတ်ပရမသရေတွေပြောကလေးတွေကနေဆိုဆီလေးတွေပြတ်အဲ့ဒီတက်လာတဲ့ဆီလေးတွေကဒီပင်နဲ့မာလေးတွေပြတ်မာလာအနည်းခံတဲ့ဘောမျိုးဖြစ်အဲ့ဒီအချိန်မှာသောတာပတ္တမြတ်သောတာပတ္တဘုံမှာရှိတဲ့ပြမကြီးတွေကသူတို့ကကမ္ဘာလောကကြီးထဲမှာဆောင်းနေတောက်သွားနေကြတာကိုအဲ့ဒီတော့သွားရင်သွားရင်လည်းဒီနေရာမှာယင်ကဒီလိုပုံစံမျိုးရှိဖို့အခုဒီလိုပုံစံရှိလာတယ်တွေ့တယ်တွေ့တော့ဟောဒါလေးကဘာလို့ရောက်လာလဲဒါရှိတယ်ဒါရှိတော့ဘာတွေတွေ့ရည်စီတွေ့အဲ့ဒီတော့မြင်တွေတွေ့တော့နေကြည့်တယ်ဟုတ်လားညမစရာကတော့အသာရရုံမရှိတဲ့အခါကျတော့နင်းလို့တော့မရဘူးပေါ့နော်ဒါပေမဲ့အဲ့ဒီနေရာမှာရောက်လာတဲ့အခါကျတော့အဲ့ဒီညမကြီးကသရွေရတဘာဝကစီတီဘက်ကစီတီကိုစားတယ်လေစီတီစရာကစားတယ်စရာကတင်စားကြတာတကယ်ကတော့ဝမ်းမြောက်မှုစီတီလေးနဲ့နေတယ်ဆိုတဲ့အဓိပ္ပာယ်ပါပဲဟုတ်လားမြေစီလေးတွေ့တဲ့အခါကျတော့မြေစီလေးကိုစားကြည့်တယ်တဲ့နော်စားကြည့်တယ်သာကြည့်တဲ့ဆိုရင်ပဲလို့လည်းပဲခေါင်းကြီးတို့သိညစကားနဲ့ပြောရင်တော့သူရဲ့တန်တန်မှာဟာလာသေဝပတာရမရှိဘူး။ကာယပတာရလည်းမရှိဘူး။နော်။သေဝပတာရမရှိတဲ့တည်းဘယ်လိုစားတယ်လဲဆိုတာခေါင်းကြီးတို့သဘောမပေါက်ဘူး။ကာယပတာရမရှိတဲ့တည်းဘယ်လိုထိတယ်လဲဆိုတာလည်းဘယ်လိုကိုင်တယ်လဲဆိုတာလည်းပဲဒါလည်းပြောလို့မရဘူး။ဒါပေမဲ့ဆန့်စင်းပြီးတော့ထိတယ်ဆိုရင်တော့ပြောနိုင်ပါတယ်နော်။ဘာဖြစ်လို့တော့ဇမကြီးတွေကာယပဒါရမရှိတော့ထိလို့မရဘူး။မြတ်စွာဘုရားလာပို့တဲ့အခါကျတော့ထိုင်လို့မရဘူး။မဖြစ်မနေထိုင်ရတော့မယ့်နေသားမျိုးအနာမလာမတရရတော့မယ့်နေသားမျိုးဖြစ်လာပြီဆိုလို့ရှိရင်တကောနဲ့ကျန်းတဲ့ရုပ်ကိုဆန်ကျင်လိုက်တယ်။နော်။သူကြည့်တတ်တဲ့ဆိုရင်မတရလို့လည်းမရဘူးထိုင်လို့လည်းမရဘူး။ကောင်းကင်မှာပဲသူနေလို့ရတာ။မြတ်စွာဘုရားကိုယုံကြည်ဖို့ဝိညာဉ်နဲ့အောက်ကိုလာတော့မယ်ဆိုလို့ရှိရင်ထိုင်လို့မရတဲ့ပဲဘယ်လိုလုပ်ရလဲတကောနဲ့ကျန်းတဲ့ရုပ်တွေဖန်ဆင်းပြရဒီကာယပဒါရကြီးလို့ပါလို့ဖန်ဆင်းရအဲဒီလိုဖန်ဆင်းလိုက်တဲ့အခါကျတော့မှထိုင်လို့ရသွားတယ်လို့ဒီလိုဟောရတဲ့သာရိပုတ္တမဆိုရှိတာကိုအခုလည်းပဲကျန်းတဲ့ရုပ်ကိုဖန်ဆင်းပြီးတော့စားတယ်လို့ကျန်းတဲ့ရုပ်ကိုဖန်ဆင်းပြီးတော့ခိုင်းတယ်ဖြစ်တယ်ဖြစ်တယ်လို့ဒီလိုပြောရင်တော့ဖြစ်တယ်ဖြစ်နေတာပေါ့နော်အဲဒီတော့သတော်ရင်းကားရတာမဟုတ်ပါဘူးအဲဒီမြေစီလေးတွေစားရင်စားရင်ဟုတ်လားမြမကြီးတွေအဲ့ဒီကဘာပေါ်မှာပဲတဖြည်းဖြည်းနဲ့အရှိတဖြည်းနေပြစ်သွားတာဟုတ်လားအရှိတဖြည်းနေပြစ်သွားအဲ့ဒါနေတဲ့မြမကြီးတွေရှိတယ်လို့ဟောဒီမြေစီမြေသားတွေဒီကိုရောက်မလာခဲနဲ့အပေါ်ရံကနေပြီးတော့ ကြည့်သွားတယ်သွားလာတယ်ဂျမားတွေလည်းပဲမရှိဘူးလားကြည့်တာအဲ့ဒီဂျမားတွေကြတော့သောတာပန်ဂျမားပါကိုပြန်သွားလို့ရတယ်ဟောဒီနေစီတွေကိုသာသောင်းပြီးတဲ့ဂျမားတွေကြတော့ပြန်သွားလို့မရတော့ဘူးတဲ့နော်ပြန်သွားလို့မရတော့ဘူးအဲ့ဒီတော့ဘုန်းကြီးတို့ဒီနေရာမှာဂျမားဆိုတဲ့နေရာမှာအခုနောက်တော့ဒီစီမြေလာတွေကိုသာပြီးတော့ဂျမားပန်ကဘာပေါ်မှာရှိတယ်ဆိုတဲ့ကဘာပေါ်မှာဆက်ပြီးတော့နေဖြစ်သွားတယ်ဆိုတဲ့ဂျမားကတော့သောတာဝါဒဂျမားတော့မဟုတ်ပါဘူးဝေယဘုံဘုံကဂျမားပဲဖြစ်ပါလိမ့်မယ်နော်ဘာဖြစ်လို့တော့မေတော်ဘုရုစင်ဂျမားအရိယဂျမားဆိုရင်သူကသောတာဝါဒဘုံပါပဲယန္တာရှိပြီးတော့သိနေပါဆံရပါဘူးဒီလိုသင်္လာရှိတာပြီနော်အောက်မှာကဘာပေါ်မှာပဲအဲအခြေတစ်ပြည့်ဆက်နေသွားပြီဆိုတဲ့ကအရိယဂျမားတော့မဖြစ်နိုင်ဘူးပေါ့နော်ဘုရုစင်ဂျမားပဲဖြစ်ပါမယ်ဘုရားရှင်ဓမ္မပဲဖြစ်ပါမယ်ဆိုရင်အာရိဓမ္မကတော့သောတာပန်ဘုရားဓမ္မတော့မဖြစ်နိုင်ဘူးဝေယဘုရားဓမ္မပဲဖြစ်နိုင်တာပေါ့အခုလည်းသောတာပန်ဓမ္မကြီးတွေလာတယ်ဒါပေမဲ့သူတို့ကတော့မြင်ရင်ကိုမလာဘူးအပေါ်ရံကနေပဲရှိသွားတာအဲဒီလိုကျင်းနေဘာတွေ့သွားတယ်ဆိုတော့ကဘာဘုရားပရမသောပေါက်တဲ့ဇာပန်ကြီးတွေနော်ဇာပန်ကြီးတွေရှိအဲဒီဇာပန်ကြီးတွေကနေပြီးတော့ဇာဘုကြီးအဖိုးကြီးတွေဆက်တယ်အဲ့ဒီခါကျတော့ဘုရားရေတွက်ကိုကြည့်တော့ဒီကဘာမှာဘုရားပဏ္ဏကိုဖွင့်မယ်ဆိုတာသူတို့ကသိတာဟုတ်လားအဲ့ဒီတော့ဂျာဘုရေတွက်ကိုကြည့်ပြီးတော့ဘုရားပဏ္ဏသူဆိုတာတော့အားလုံးကြားဘူးကြပါလိမ့်မယ်သို့တော့အဲ့ဒီဂျာဘုကိုဘုရားကမြင်တယ်ဆိုတာကြတော့နည်းနည်းအခက်ခဲရှိတာပေါ့နော်ဒါကြတော့သိတဲ့လူတွေဂျမားကြီးတွေကမြင်သွားတာဘယ်လိုတွေကမြင်သွားလဲဂျမားကြီးတွေကမြင်သွားတာဒီမိလူလာမြင်တာမဟုတ်ဘူးနော်သောတာပန်ကဂျမားကြီးတွေကသာမြင်သွားတာအဲ့လိုမြင်သွားတဲ့အခါကျတော့ကြာဘူးကြီးငါးဘူးနော်ငါးဘူးဆိုရင်ဘုရားကသူ့ပွင့်မယ်လေးဘူးဆိုရင်လေးစုပွင့်မယ်သုံးဘူးဆိုရင်သုံးစုပွင့်မယ်နှစ်ဘူးဆိုရင်နှစ်စုပွင့်မယ်တစ်ဘူးဆိုရင်တစ်စုပွင့်မယ်တစ်ဘူးမှမရှိဘူးဆိုရင်တစ်စုမှမပွင့်တဲ့သဘာလို့ဒီလိုသတ်မှတ်တာပေါ့အဲ့ဒီတော့ကြာဘူးကမှဘာလဲပါတယ်ဆိုတော့ဘယကရာချက်ပါပါလေတဲ့နော်ပါပါလေအဲ့ဒီဘယကရာချက်ပါပါတယ်အဲ့ဒီကြာဘူးကြီးတွေအဲ့ဒီဗမာကြီးတွေကခုထုတ်ပြီးတော့ဘယ်ယူသွားတယ်လဲဗမာဘုံသွားပါဘူးဟုတ်လားဗမာဘုံသွားတယ်အဲ့ဒီလိုဗမာဘုံယူသွားပြီးတော့မှသူပြင်မှာဘုရားလောင်းကတောထွက်လာတဲ့အခါကျတော့မှတောထွက်တဲ့နေ့ကျတော့မှအဲ့ဒီရှားဘုံတွေကပရိက္ခရာ7ပါးယူပြီးတော့လာပြီးတော့ဆက်ကပ်ပါတယ်အဲ့ဒီလူတန်းနဲ့ဆက်ကပ်တဲ့ပရိက္ခရာ7ပါးကိုဘုယုံသုံးဆောင်ပြီးတော့ပရမသောတောထွက်ရဟန်းဝင်လာကြတာပါနော်တရားတော်ဟုတ်လားအဲ့ဒီတော့ဘုန်းကြီးတို့ကဘာမှာဘုရားကားသူပြင်းတယ်အဲ့ဒီဘုရားကားသူပြင်းတယ်ဘာကြောင့်သိဇာဘူးကြီး၅ခုရှိလို့သိနော်ဇာဘူးကြီး၅ခုရှိလို့သိအဲ့ဒီဇာဘူးကြီး၅ခုထဲမှာတခုတခုမှာပရိက္ခရာ7ပါးပါတယ်ဟုတ်လားအဲ့ဒီပရိက္ခရာ7ပါးနဲ့တော်ထွက်ကြမှုတဲ့တရားတော်များဟာဘုရားသုံးဆောင်ပြီးတော့တရားယဟဝကြတယ်အဲ့ဒီကတရားပြကြတယ်အဲ့ဒီတော့ဗဒကဘာမှာဆရာကားကိုပွင့်တယ်ဆိုတော့ဘယ်ချိန်မှာပွင့်တယ်ဘယ်ချိန်မှာစပြီးတော့ပွင့်တယ်လို့မေးရင်ဘောင်းကြီးတို့ကဘာကြီးကပထမဆုံးဖြစ်လာတဲ့အချိန်မှာအဲ့ဒီအချိန်မှာကုလသတ္တဝါတွေဖြစ်လာတယ်အဲ့ဒီသတ္တဝါတွေရဲ့အသက်ဟာသိင်ချရတာအဖြစ်ရှိတယ်လို့ပြောဆိုတယ်နော်အဘဒရကကဘာကြီးရဲ့အသက်လေအသိင်ချရတာအဖြစ်ရှိတယ်ဇမကြီးတွေကလည်းဖြစ်လာတာဟုတ်လားအဲ့ဒီသိချင်ရတာလေးရှိတော့နောက်ပိုင်းကျတော့ဘာဖြစ်လာလဲအဲ့ဒီမှာနေရင်ကနေပြီးတော့ဘုန်းကြီးတို့တို့တို့ပြောကြပါဆိုအသာသောက်တဲ့ကာယတောင်ဧတနာရာကတွေဖြစ်လာတဲ့အခါကျတော့ဘာတွေဖြစ်လာလဲပုံမန္တရာတွေကြောင်းလာတယ်ယောက်ျားမိန်းမသုဒ္ဓရာဖြစ်လာတယ်အချင်းချင်းပေါင်းစပ်တဲ့သားတွေသမီးတွေမွေးဖွားတယ်အဲ့ဒီလိုနဲ့မျိုးဆက်တွေပြတ်ပွားလာတာဟုတ်လားဒါကလက်ရှိကဘာရဲ့အစကိုပြောတာနော်အခုနဝိဇ္ဇာတရားကဒီလက်ရှိကဘာရဲ့စာဟုတ်ရလားအာလောယစာဟုတ်လားအာလောယစာအာလောယစာဆိုတော့ကဘာတွေကဘလောက်တော့များလဲဘယ်တော့မှစတယ်ဆိုတာမထင်ရှားဘူးဒါပြောတာလက်ရှိကဘာရဲ့စာကတော့အဲ့ဒီလိုကြီးနဲ့မစခဲ့ဘူးလားအဲ့ဒီလိုကြီးနဲ့စခဲ့တော့အရင်မှာသာသီကြီးတဲ့ပေါက်ပွားလာတယ်အဲ့ဒီပုံပေါ်ဒီပရမသောပုံပေါ်တွေကသင်ပြရတဲ့အဖြစ်နေတယ်နောက်ပိုင်းကျတော့တို့ရဲ့သဒ္ဓမာရှိတဲ့ကိရိတာတွေကြောင့်သူတိုင်းတရားတွေကြောင့်တတတ်နေကြိုးတုံလာတယ်တို့တို့လာရကနေပြီးတော့ညပေါ်တသိန်းတန်းတို့တသောင်းတန်းတို့တထောင်တန်းတို့နေရာတန်းတို့ဆယ်နှစ်တန်းတို့အဲ့ဒီကြာသွားတာကိုအဲ့ဒီကြာဖို့ရတဲ့ညပေါ် မရင်မတတ်နိုင်တော့အောင်ပြပေါင်းများစွာကြာပြီးမှအဲ့ဒီကိုဖြေရတာနော်ပြပေါင်းလည်းပဲအဲ့ဒီကိုဖြေရတာမဟုတ်ဘူးပြပေါင်းများစွာကြာမှဖြေရတယ်အဲ့ဒီလိုလေးဆန်နေတဲ့ရောက်အတိတ်ဖြေရတာကဒီဆန်နေတဲ့ရောက်တော့အဲ့ဒီကတ်တခုကိုတဲ့အာယုကတ်ဆိုတာတော့ဆန်နေတဲ့ကနေပြီးတော့ဆန်နေတဲ့ရောက်တော့တတတိကသိကျိုးတယ်သတတိကသိကျိုးပြောတယ်ယောဂဗျာဒိကဗျာလေအဲ့ဒီအချိန်မှာတသိနာလည်းတဲ့ပုဂ္ဂိုလ်တွေကဟာတို့ရဲ့ဘုံဘွားတွေကတော့အင်မတန်သက်ရှင်တယ်လို့ပြောတယ်ကြားဖို့လေတို့ဖဲထဲကြတာအသက်ကလည်းမရှိကြပါလားဘာဖြစ်လို့တော့ကိလေသာတရားတွေများလို့ဒုစရိုက်တရားတွေများလို့မကောင်းမှုတွေများလို့ကျတဲ့လူတို့ကြည့်ရင်တော့တို့ဒီတိုင်းနေလို့တော့ဒီတိုင်းသာနေကြမယ်လို့ဒီတိုင်းအသက်သားတို့ဖဲရကြတယ်အဲ့တော့တို့ဒီလိုလိုမဖြစ်တော့ဘူးကုသိုလ်တရားတွေပြုလုပ်ကြမယ်ဒုစရိုက်တရားတွေကြောင်းကြမယ်ထို့ပြီးတော့ဒုစရိုက်တရားတွေကြောင်းကြတာပေါ့နော်ကျော်တဲ့သွားတရားထုတ်ကြတယ်ကုသိုလ်တွေပြုကြတယ်အဲဒါကိုပြုံးပြုံးပြုံးရင်းနဲ့ပဲသူတို့ရဲ့မွေးဖွားလာတဲ့သာသမီတွေကြတာအတ္တတလေးတွေလည်းတက်ရှည်လာဟုတ်လားဒီတော့တတ္တထိုချင်းချင်းချင်းဒီဘာနဲ့ပတ်သက်တယ်ပြီးတော့ဒုစရိုက်တရားနဲ့ပတ်သက်တယ်ဒုစရိုက်တရားများရင်ဘာဖြစ်လဲအတ္တတတုံးမဲ့ဒုစရိုက်တရားလည်းရင်အတ္တတရှင်းမယ်ဒီလိုကိုနော်အဲဒီတော့လည်းဖိဖိနဲ့ပြန်ပြီးတော့တတ္တရှင်းတာသိချင်ရတာပြန်ရောက်သွားကြတယ်အဲ့ဒီတော့အခဏိတန်းကနေသင်ပြရတဲ့ပြန်ရောက်သွားတဲ့ကရကကလည်းအာယုကတကလို့ပြောတယ်။အသေးမတကအတက်မတကနှစ်ခုပေါင်းလိုက်တော့ဆိုအဲ့ဒီလိုဆိုတော့အန္တရာကလို့ပြောတယ်နော်။အာယုကအသေးတကအသက်တကအဲ့ဒီနှစ်ခုပေါင်းတစ်စုံကိုဘယ်လိုခေါ်လဲ။အန္တရာကအာကပါလေအန္တရာကနော်။အသိချရာကနေလို့ပြီးအသိချရာကနေပြီးတော့အဲဆန္ဒတည်းဆင်းလာတယ်အာယုကဆန္ဒကလည်းသူကြရတဲ့ကြံတက်သွားတယ်အာယုကအဲ့ဒီတော့ဘောတဆောင်ကိုဘယ်လိုခေါ်မလဲအန္တရာကတကနော်အန္တရာကတကဟောဒီကဘာကြီးရဲ့တက်တာကဘယ်လောက်သက်အဖြစ်အသက်တိုင်းရှင်မလဲဆိုရင်အဲ့ဒီအန္တရာကပေါင်း64ကအသက်တိုင်းရှင်မလဲတဲ့နော်64ကကြည့်ရင်ကဘာကြီးပါပြောမလဲပြတ်တော့ကဘာကြီးစပြတ်တော့နော်အခုအန္တရာကပေါ့ဘလောက်ရှိသွားပြီလဲလို့မေးရင်တော့တဲ့နော်။ဟောဒီအရိတော်ပဲအကျကြအကျလိုက်တယ်ကြားလိုက်တယ်ကြားလိုက်တယ်လိုက်တယ်အန္တရာကတကနဲ့ကသက်က၄က၅က၆က8ကဆရာမပွင့်နေဘူး။ဘယ်နှကမ်းကြောင့်ကြမှာဆရာပွင့်လဲ၈ကမ်းကြောင့်ကြမှာဆရာပွင့်။ဘယ်နှကမ်းကြောင့်လဲ၈ကမ်းကြောင့်ကြမှာဆရာပွင့်။ပရမအန္တရာက8ကလုံးလုံးဆရာပွင့်ရလားအသိချရာကလည်းစနေတဲ့စနေတဲ့ကလည်းသိချရာတစ်စုံတော့ကဆင်းလိုက်တလားတလားဆင်းလိုက်တလားတစ်စုံနှစ်စုံသုံးစုံလေးစုံငါးစုံဆောက်တော့ခုနှစ်စုံဘုရားမဝင်နေဘူးနော်အဲ့တော့ဘောဓဘာသာတော်ကအမတန်ခဲရင်လည်းသာရှိပါအခုကဘာကြီးတာဖြစ်လာတယ်အန္တရာကတည်းခုနှစ်ကတာဖြစ်လာတယ်ဘုရားပွင့်နေလားမပွင့်သေးဘူးဘယ်ကြမှာပွင့်တယ်နောက်ထပ်ရှစ်ကံကြောင့်ကြမှာဘုရားစပွင့်တာဒီလိုမဟုတ်လားစက္ကမကမှာဘုရားပွင့်တော်လဲဘုရားလုံးဒီနေမှာစက္ကမပွင့်တာလားသုက္ကမပွင့်တာလားသုက္ကမပွင့်စက္ကမမပွင့်ဘူးနော်စက္ကမဘုရားမပွင့်ဘူးဘာဖြစ်လို့လဲမေးတဲ့အခါကျတော့စက္ကကကသာသရဲ့ထုတ်တိုက်တယ်ဖြစ်ဖို့အရိချင်းမှာဘုရားပွင့်မယ်ဆိုရင်တဝေကညာတော်တော်လည်းမရနိုင်ဘူးတရားထိုင်တဲ့ပုဂ္ဂိုလ်တော်တော်လည်းမရှိနိုင်ဘူးနော်တဝေကမရဘူးဘာဖြစ်လို့တော့သာသရဲ့တက်ခက်ဖြစ်နေတာကိုသောကရောက်တဲ့အခါကျတော့သာဝေကညာရတယ်။ဘာဖြစ်လို့တော့အသသရရချိုးတဲ့နေလဲ။နော်။အတ္တတရိကဒေါ်လာတယ်။ယောဂဗျာတွေကဖြူပြောလာတယ်။စိတ်တွေကညာလာတယ်။ဟိုကျင်နာခြင်းသိခြင်းပေးတွေကဖြူချလာတယ်။အဲဒီလိုမကောင်းတဲ့အခြေအနေတွေကပုံပြီးတော့ခံစားလာရတဲ့အခါကျတော့တတ္တဝါတွေကသာဝေကညာနဲ့ရကြတယ်ပေါ့။အရိတဝိညာဉ်ရတာသုတ်ကံကြမှာရတာတဲ့စက္ကံတော်တော်လည်းမရတာဘူးဟုတ်လားအဲ့ဒါကြောင့်မလို့ဘုရားတို့ဒီမှာသုတ်ကံမှာပွင့်တယ်စက္ကံမှာမပွင့်ဘူးစက္ကံမှာမပွင့်ဘူးသုတ်ကံမှာမပွင့်ဘူးအဲ့ဒါလို့ပွင့်တဲ့အခါကျတော့လည်းအပိုင်ချာအဖြစ်ပြောမယ်ဆိုလို့ချင်းရင်အခုနောက်တော့စားခဲ့တာအများဆုံးအသက်တန်းဘလောက်ကနေစားခဲ့တယ်အသိချရတဲ့အနည်းဆုံးစနစ်တန်းအဲ့ဒီပါလေတဲ့ခေါင်းကြီးတို့ဘယ်ချိန်မှဘုရားပွင့်တယ်လို့မေးရင်တဲ့အတိတ်ကြီးရတယ်မှာဘုရားမပွင့်ဘူးလေနော်တသားတကလေးတို့တသားတသိန်းတို့မပွင့်သေးဘူးတသိန်းသားအောက်ကြမှာပွင့်နော်တသိန်းသားအောက်ကြတော့တသားမတို့ဘူးလားတို့ပါလား တုံသွားတယ်သိန်းသားရဲ့အထက်မှာဘုရားမဟုတ်ဘူးသိန်းသားရဲ့ကျဲဆိုတော့နေရာနဲ့တက်တာကသိရှင်လောကကြီးတာကိုတော်တဲ့ပုဂ္ဂိုလ်တော်တော်နဲ့မမြင်ရဘူးလာတဲ့ပုဂ္ဂိုလ်တော်တော်နဲ့မမြင်ရဘူးသိတဲ့ပုဂ္ဂိုလ်တော်တော်နဲ့မမြင်ရဘူးကိုယ်ကိုယ်တိုင်လည်းပဲတော်တော်နဲ့မဟုတ်နိုင်ဘူးတော်တော်နဲ့မနာနိုင်ဘူးတော်တော်နဲ့မသိနိုင်ဘူးဆိုတော့အနိစ္စသဘောဟောလို့အသင်မပြေဘူးဟုတ်ရလားဘုရားရှင်သိခြင်းပေးဆိုတဲ့ဇာတိတရာဇာတိပရဏဒီသဘောတွေပြောလို့လည်းပဲကြောက်ရတော့မှမသိဘူးဒါကြောင့်သိတဲ့အတွက်ဆိုရင်ဘုရားပွင့်လားမပွင့်ဘူးတသိတဲ့အောက်ပွင့်သတိနာရောက်တဲ့အခါကျတော့လည်းတထောင်တန်းနဲ့တထောင်တန်းနဲ့တရားတန်းနဲ့ဘယ်လိုရှိတာလဲ။အနေဆုံးကတော့ဟောတဲ့တရားတန်းအဖြစ်ပဲအဲ့ဒီအချိန်မှာဘုရားပွင့်နေတယ်နော်။တရားတန်းရဲ့အောက်မှာလည်းပဲဘုရားမပွင့်ဘူး။ဘာဖြစ်လို့လဲဆိုတော့တရားတန်းရဲ့အောက်ရောက်သွားမယ်ဆိုရင်သတ္တဝါတွေရဲ့သာနာမှာဒုတိယတရားတွေကအမှန်တန်သူပြောနေတယ်နော်။တရားတန်းရဲ့အောက်ရောက်သွားရင်အမြဲတမ်းသူတတရားတွေသူပြောနေပြီလောဘဒေါသမောဟတွေအမြဲတမ်းများပြားနေပြီတဲ့အဲ့ဒီအချိန်မှာဘုရားပွင့်မယ်ဆိုရင်တရားရားဖို့ရအမြဲတမ်းဆက်သွားနေတယ်နော်ဘုရားပရိသတ်တွေစဉ်းစားဖို့အခုကိုရောက်နေတဲ့တရားတွေတရားတိုင်းရဆက်လားအောက်လားတရားတိုင်းအောက်ဖြစ်တဲ့အတွက်ဘုရားလက်ထက်တုန်းကလို့တရားရားဖို့ရလွယ်မလားနှိမ့်မလားလွယ်လွယ်နဲ့ရပါလားနှိမ့်နှိမ့်နဲ့ရပါလားဘာဖြစ်လို့တော့ဟောဒီတရားတိုင်းအောက်ဆိုမြတ်စွာဘုရားတော်မှာမရွေးခဲ့ဘူးရှောင်ခဲ့တယ်။ဘာဖြစ်လို့ရှောင်ခဲ့တာလဲဆိုရင်တရားအပြနေလို့ဟုတ်လား။ကိလေသာတရားတွေကအမြတ်ပြပြောတာတဲ့။အဲဒီလိုကိလေသာတွေကပြပြောတဲ့အချိန်မှာဘုရားပွင့်မယ်ဆိုရင်တော်တော်နဲ့မဲ့ဖို့မရနိုင်ဘူးတဲ့။ဒါကြောင့်မို့လို့တရားတော်အောက်မှာဘုရားမပွင့်ဘူး။ဟုတ်လား။ဒါတော့ဘုရားပွင့်တာကအတ္တတားအဖြစ်ပြောရင်ဘယ်အချိန်မှာပွင့်လဲ။သတိတည်းရဲ့အောက်တရားတော်ရဲ့အထက်အဲဒီမှာပဲဘုရားပွင့်တယ်ဒီလိုသရတာနော်။အဲ့ဒါရှင်းကုန်မြောက်အန္တရာကမ္မတက္ကမပွင့်တာလားသုက္ကမပွင့်တာလားသုက္ကပွင့်တော့လေတဏ္ဍာမလောက်မှာပွင့်တော့သတိတည်းရဲ့အောင်တရားတည်းရဲ့အဲ့အဲ့ဒီမှာပွင့်တာလားအဲ့ဒီလိုပွင့်တော့ရှင်းကုန်မြောက်သုက္ကမ္မဘုရားတို့ပွင့်တယ်ကာကုတ္တနာကိုကုန်မြောက်သုက္ကမ္မဘုရားတို့ပွင့်တယ်ခန္ဓာကမ္မနာနော်ဆယ်ကုန်မြောက်သုက္ကမ္မဘုရားတို့ပွင့်တယ်ကတ္တပသတ္တကုမြောက်သုက္ကမဘုရားတို့ပွင့်တယ်ဂေါရမဘုရားဟုတ်လားအခုဂေါရမဘုရားပွင့်ပြီးသားပြီမလားဘဏ္ဍကကမှာပွင့်ဟမ်ဘဏ္ဍကကမှာပွင့်တယ်သရကကမှာပွင့်တယ်အခုဘုန်းကြီးတို့ရောက်ပြီရောက်နေရတဲ့ကတ်ဒီအတရကနေလည်းကြောက်ရင်ဘဏ္ဍကမြောက်မှာလဲသရကကမှာရောက်နေတာတက္ကလားသုက္ကလားသုက္ကနော်သုက္ကသရကကဖြစ်တဲ့သုက္ကအဲဒီသုက္ကမှာဘောဓမဘုရားဖွင့်သွားတယ်။နောက်ဒီမတိယမြတ်စွာဘုရားပဲရှင်းချက်မှပြန်ပွင့်ပါလေ။သတ္တကံကြောင့်သုက္ကကြောင့်ပြန်ပွင့်ပါ။အဲဒီတော့ဒီမတိယမြတ်စွာဘုရားပွင့်ဖို့ဆိုတာဘုန်းကြီးပရိသတ်တွေစဉ်းစားကြည့်ပါဦး။မနေ့ပြန်တပတ်လုံးဖြစ်နေ။ဟုတ်ရလား။အခုသုက္ကကကုသေပေါင်းတရားရဟယော85နှစ်တမ်းထားပါတော့။အဲဒီကနေပြီးတော့60လို့50လို့40လို့30လို့30လို့30လို့30ဒီကြပေါင်းပါမလားသုက္ကလေဘယ်ရိကြတော့ပါလဲ30ရိကြတော့သက္ကပြတ်တယ်ဦးမယ်အဲ့30မှာနေဘလို့ကြအောင်မဆိုတော့မသိသေးဘူးဟုတ်လားဘလို့ကြအောင်မလဲမသိသေးဘူး30ရက်သုက္ကကာလအဲ့ဒီကနေပြီးတော့မှတရားတွေပါတယ်ဗျာအာသာဝေကတွေပါတယ်ညာကုသိုလ်တွေပါတယ်ပြန်ပြုတာဝေကရဖို့ကုသိုလ်ပြန်ပြုဖို့ဆိုတာဟာလည်းပဲနော်အဲ့ဒီချိန်ကျတော့အမှန်တန်ခဲရတာကိုထရရနာတာလည်းပါတော့ကြာကြာစောင့်အောင်ပါပေါ့နော်အဲဒီလိုစောင့်ပြီးတော့မှတပြေးပြေးနဲ့အတတားလေးပြန်ပြက်20 30 40 50ရာလေးပြန်ကြာတာထောင်နဲ့ထောင်နဲ့သိန်းနဲ့အသိချရာတိကြအောင်ပါကိုအသိချရာတိကြတော့မယ်ဆိုတော့အဲ့ဒီသင်ကြတော့နောက်ဆုံးနံပါတ်5ချစ်တဲ့မြတ်စွာဘုရားဘယ်လိုလဲလဲအရိမေတ္တရာမြတ်စွာဘုရားအဲ့ဒီသင်ကြမှာဘုရားပွင့်ပါအရိယမဘုရားပွင့်ပါဆိုတော့အရိမတိယမြတ်စွာဘုရားပြောင်းမယ်လို့တော့သာသိမကူးနဲ့ဟုတ်လားအရိမတိယမြတ်စွာဘုရားပြောင်းမယ်လို့တော့သိမကူးနဲ့အရိမတိယမြတ်စွာဘုရားပွင့်ဖို့ဆိုတာကမယင်မတတ်နိုင်တော့ဘဝပေါင်းများစွာကြာပြီးမှသူပွင့်မှာအဲ့ဒါကြောင့်မလို့ခဏကြုံနေရတဲ့သာသနာတွေမိမိတို့အတွက်တော့အကောင်းဆုံးချိန်ပဲလို့ပြောပါလိုက်ပါနော်ဒီအချိန်မှာတရားရအောင်အားလုံးကြဖို့ဆိုလို့ရှိရင်တော့ဒါအရိမတိယမြတ်စွာဘုရားစောင့်မယ်ဆိုရင်ပါလိမ့်မယ်တဲ့ဟုတ်ရဲ့ဟုတ်ရဲ့လား ပထမဉာဏ်ကြံပြီးတော့ဘဝပြားစွာကြံပြီးဆိုတာဟာဘဝတဘဝရရင်ခန္ဓာတိတ္ထုရမယ်ဒုက္ခတိတ္ထုတိတ္ထုရမယ်ဘဝကြာတာဒီပါဠိတာကြီးကြာတာဒီတော့ဘောဒုက္ခတိတ္ထာပေါ်မြောင်များစွာကြာပြီးမှကျွတ်တန်းဝင်ရမယ်ဆိုတော့ဒီတော့ဒုက္ခများများချင်းခံစားရဖို့ဘုံရောပရိသတ်တွေခံစားသင့်တာမခံစားသင့်ဘူးဒါကြောင့်ယနေ့ထေကာမှာဖင်ကောင်းခါကောင်းနဲ့ကြုံတော့နော်ဒီဘုရားတော်လာအတွက်မှလူလာဖြစ်တော့သာသနာတော်လည်းတွေ့တော့သစ္စာရိယနာကြောင့်လည်းကြာတော့ထောင်းတဲ့နားလည်းပဲရှိတော့မကြုံလားရှိတာအဲ့ဒီထေကာမှာဟောဒီသစ္စာတရားတွေကြာအောင်ဓမ္မလေးမှပြိပတိကိုခေါ်တဲ့အကျဉ်းကောင်းခြင်းမြတ်ခြင်းအင်းမတန်ရှင်းသင့်ပါတယ်လို့ပြောမှလိုက်ပါဟောရမယ်ဒါကဟောဒီသစ္စာဘုရားပွဲတဲ့တဘာဝလေးကဘာဖြစ်ပေါ်တဲ့သဘာဝလေးကိုအချင်းချင်းပြောပြရအောင်နော်။အခုဝိသဒရာမောရတရားဆိုတာကဘဝတစ်ခုရဲ့စာလည်းမဟုတ်ဘူး။နော်။ဘဝတစ်ခုရဲ့စာလည်းမဟုတ်ဘူး။ကဘာတစ်ခုရဲ့စာလည်းမဟုတ်ဘူး။ဟောကဘာပေါင်းများစွာဘဝပေါင်းများစွာတို့ရဲ့စကားပြောတာ။ဟုတ်လား။အဲဒီတော့ကဘာတစ်ခုတော်မှဒီတော့တရားစစ်တမ်းနေ။နေ့တက်ပေါ်တော့ခြေတယ်ခြေမဲ့ဆိုရင်နော်။ကဘာတစ်ခုရဲ့အသက်တန်းတော်မှာနှစ်ပေါင်းအားဖြင့်မရင်မတတ်နိုင်တော့ရှိတယ်ကြားတယ်သလိုရှိရင်ကဘာရဲ့အစသတ္တဝါရဲ့အစကဘုန်းတော်ပြိတ္တရညောပန်းနိုင်တော့ကိုမရတော့မကြဘူးလားကြာမဝေးဘူးလားဝေးလားဝေးတယ်နော်အခုပြောတဲ့ကဘာကတော့ဟောဒီလက်ရှိကြောင်းတွေကဘာသာကဘာကိုပြောသေးတာဒီလိုမလားပါရကဘာဆုံးလည်းဆက်ကြောလာတော့ဆက်ကြောလာတော့ဂရိတကောင်ဒီလိုဆိုတာမဟုတ်လားဆက်ကြောလာတော့ဂရိတကောင်ဆိုတော့ဟောဒီဘုန်းကြီးတို့ပြိတ္တတွေရောက်နေတဲ့ကဘာရှိတယ်လို့ဟိုးပဲဆက်ကြောလာမှလည်းပဲအဲ့ဒီလိုမှအဲ့ဒီလိုပဲပုံမှန်လည်းဒီနေ့အလားတူတဲ့ကဘာတွေရှိဘူးလားရှိတာပဲတို့ကဘာတွေဆိုတော့ပဲတို့လူတွေရှိတယ်လို့ဒီလိုမသတ်မှတ်နဲ့ဒီဆက်ကြောလာမှဒီကဘာရှိတယ်ဒီနေ့ရှိတယ်ဒီလားရှိတယ်ဟုတ်ပါစေကြပါလားပါလေပဲသရလကဘာရှိတယ်လူတွေရှိတယ်နေတွေရှိတယ်လားတွေရှိတယ်လက်တွေကဘာတွေရှိတယ်ဟုတ်ပါစေကြပါလားပါလေဒီလိုပဲရှိတယ်ဟုတ်ပါစေကြပါလားပါလေဒီလိုပဲရှိတယ်ဟုတ်လားဟောလောက်ဝိညာဉ်ကောင်းကင်ကိုကောင်းကင်ကိုမော့ပြီးတော့ရှင်းလိုက်မယ်ဆိုရင်ຢာသေးလို့သာရတဲ့အခါကျက်ကလေးကမများချင်းရှိဘူးလားမြင်နိုင်တဲ့ကျယ်တွေပြောတာမမြင်နိုင်တဲ့ကျယ်တွေကလည်းများချင်းဟုတ်ရလားအဲ့ဒါတွေကဒီကရစစ်ကြပါလားတွေလားစစ်ကြပါလားလေအဲ့ဒီတော့ကဘာတွေလဲပါလေဒီလည်းပါတယ်၊နားလည်းပါတယ်၊များကြီးပဲ။ဒီတော့တကယ်လည်းပြနေတဲ့ကဘာကောင်လည်းများကြီးဖြစ်နေပြီ။နော်။အဲ့ဒီကဘာတွေအားလုံး၊ကဘာတွေအားလုံးတို့ရဲ့စ။အဲ့ဒီစကြတော့ခင်ဖို့ပြင်ဖို့ရအမတန်ခဲရမှာလေ။ဒါခဲရမော်လေးကိုပြောပြတာနော်။ဒါကြောင့်မြတ်စွာဘုရားဆိုတဲ့ကသတ္တဝါတွေရဲ့စကိုဓမ္မသဘောတရားနေတဲ့ကပြောနိုင်တယ်။ဓမ္မသဘောတရားနေတဲ့သတ္တဝါတွေရဲ့စကဘယ်လိုလဲတော့အဝိဇ္ဇာနဲ့ဒါပေမဲ့ပုဂ္ဂိုလ်အနေနဲ့ဘယ်ပုဂ္ဂိုလ်ကစဖြစ်တယ်ဆိုတာကိုတော့ပြောနိုင်မှာမလားဘယ်ကဘာကစဖြစ်တယ်ဆိုတာပြောနိုင်မှာမလားဘာဖြစ်လို့လဲအမတ္တဝေလို့လို့အမတ္တများလို့အချိန်ကာလအမတ္တကြာလို့လို့ဒီလိုမလားဝေလို့လို့များလို့လို့ကြာလို့လို့မပြောနိုင်ဘူးပထေချာဘူးအဲ့ဒီကသတ္တဝါတို့ရဲ့အစမတင်ချပါနဲ့ဓမ္မအားဖြင့်ဆိုရင်တော့အစတွေပြောတယ်တော့အဝိဇ္ဇာနဲ့တက်တယ်။ဘာဖြစ်လို့အဝိဇ္ဇာနဲ့လာကြတော့ယက်သဗျာကပြောနိုင်တယ်လို့ပြီးရင်ယက်သဗျာကကညံတော်နဲ့ကြီးလိုက်တယ်။ဘယ်တော့ကကြီးတယ်မေးတော့ဘုရားဖြစ်တဲ့အချိန်တုန်းကကြီးလိုက်တယ်။နော်။ဘယ်နေရာမှာလဲဆိုတော့အာလောကိတဲ့အဲ့ဗုဒ္ဓဂယာမှာပေါ့ဟုတ်လား။ဗုဒ္ဓဂယာရမှာဘုရားပွင့်တယ်ဘုရားပွင့်တယ်ညံ။ပါဠိတရားသုံးခုနဲ့ကတုံလာပြီးနေမြတ်ပရမအာနာပါနကမဏစီကံနဲ့အရိနာဘုဗ္ဗိနိဗ္ဗာန်လို့သိညာရတယ်အရိနာဒီမသုညာရတယ်အရိဉာဏ်ဤတော့တကယ်ဒေဋ္ဌိသင်တဲ့ဉာဏ်မဟုတ်ဘူးဘာဖြစ်လို့ဒေဋ္ဌိသင်တဲ့ဉာဏ်မဟုတ်ဘူးလို့ပြောရတာလဲလို့သိရင်ဘုဗ္ဗိနိဗ္ဗာန်လို့သိညာဆိုတာဟာဘုန်းကြီးတို့ပြိဿအရင်ဘဝတွေတဝါပြီးတဝါဖြစ်ခဲ့တာကိုပြောတဲ့ဉာဏ်မဟုတ်လားအဲ့ဒါကိုသိတဲ့ဉာဏ်ဘဝဘိတဝပုဂ္ဂိုလ်တရားပြတရားလို့ဆိုကြတဲ့လူကပြည့်ညက်ရှင်မမှာပုဂ္ဂိုလ်တတဝဥတည်ပြောနေတာပဲပုဂ္ဂိုလ်တတဝဥတည်ပြောပြီးဆိုမှတော့တရားနဲ့ပြောတာလားဒိဋ္ဌိနဲ့ပြောတာဒါတော့ပုံမိနိဗ္ဗာန်တို့ဉာဏ်နဲ့မြင်တဲ့ပုဂ္ဂိုလ်တတဝဆိုတဲ့အမြင်ဤ ဒီနေ့သင်တဲ့အမြင်ဟုတ်ရလားဒါကြောင့်ဒီအမြင်ကိုလည်းသက်သာပြမကြိုက်ဘူးဟုတ်ရလားနောက်တစ်ခါဒေဝသံဃာဉာဏ်ကလည်းတတ္တဝါတွေကိုပဲပြန်ကြည့်ရမယ်မဟုတ်လားကမ္ဘာလောကကြီးမှာရှိတဲ့တတ္တဝါတွေရဲ့အစအလယ်ဆုံးအရှင်ဘွားကဘာဖြစ်တဲ့ဒီဘွားဘာဖြစ်တဲ့နောက်ဘွားဘာဖြစ်တဲ့ဒီလိုကိုအဲဒီလိုကြည့်လိုက်ကြတော့လည်းပဲကြားနေလာတာတတ္တဝါတွေကျင်လာပဲလားတတ္တဝါတွေကသိရသင်ပါမှာပညာရှိခြင်းရဲ့ဒိဋ္ဌိသိရတယ်ဒါတွေမသိဘူး။ဒါကဒေဝသုညဉာဏ်ကလည်းပဲတခြားပုံမှန်ဟုတ်တယ်နေတာလား။ပညာပေါ်ဟုတ်တယ်မလား။ပညာပေါ်ဟုတ်တယ်နေတာဒိဋ္ဌိမပြောက်ဘူး။ဟုတ်လား။ပောပိနိဗ္ဗာန်တို့ဉာဏ်လည်းဒိဋ္ဌိပြောက်ရလား။ဒေဝသုညဉာဏ်လည်းဒိဋ္ဌိပြောက်ရလား။မပြောက်ဘူး။ဘုန်းကြီးပရိသတ်နော်။ဒါကြောင့်မလို့အရှင်ဘွားကိုမြင်နိုင်တယ်ရှိတယ်။အရှင်ဘွားကိုမြင်နိုင်တယ်ဖြစ်ဖြစ်တော့ဖြစ်မြင်နိုင်တယ်။သဘောရဲ့စိတ်ကိုသိတယ်။ဒါတွေကဒိဋ္ဌိမသိဘူး။ဟုတ်ရလား။ဒါတွေဒိဋ္ဌိမသိဘူးဖြစ်ဖြစ်တော့ပြောနိုင်တယ်ဒါတွေကဒိဋ္ဌိသိရလားဒါကြောင့်မလို့ဖြစ်ဖြစ်တော့ပြောနိုင်တာနဲ့အသိကြီးလို့မရဘူးအယဘွားသိတဲ့ဆိုရုံနဲ့အသိကြီးလို့မရဘူးနော်လောကအနေနဲ့သိကြီးရင်ကြီးပရမတ်နဲ့ပရမတ်သိကြီးလို့ရရလားဘာဖြစ်လို့မရတယ်ဒိဋ္ဌိမသိလို့ဘုရားပရိသတ်တွေအခုတစ်ဆိုင်နဲ့ချိန်လိုက်တာကျောသဘောသာသဘောခန္ဓာသဘောဖြစ်သဘောပြသဘောတွေ့သွားမယ်ဆိုရင်အဲ့ဒီအသိကြီးတရားသိတာဒိဋ္ဌိသိတယ်သိဒိဋ္ဌိနဲ့ဒီဒီလိုမလားအကြံဉာဏ်ရပါလေဆိုတဲ့ပုံပေါ်ရရဲ့အသိတဲ့ခွန်ကြီးတို့ယောဂီတွေရဲ့ဒိဋ္ဌိသင်တဲ့ဖြစ်ဖြစ်မြင်တဲ့အသိကပို့ပြီးတော့မတားဘူးလားတာအဲ့တော့ကိုရတာတဲ့ဒီလေးကိုတန်ဖို့ရှိလို့ရှင်းမမသိပဲနဲ့သတ္တဝါတွေသိနေတဲ့အကြံဉာဏ်ရပါလေဆိုတဲ့ပုံပေါ်ရကြတော့သွားပြီးတော့ထင်ကြည့်နေကြတယ်ဘုန်းတော်ပြိတ္တကြီးဟုတ်လားအမှန်ကထင်ကြည့်ကြဘာမှမလုပ်ဘူးနော်သဘာဝတရားမြင်မြင်ရရမကားလို့အရင်ဘွားတွေဖလဘွားမြင်လည်းပဲအထင်ကြီးကြရှိတာဘွားဘောတရားမြင်လည်းတည်းအထင်ကြီးကြရှိတာကြားမြင်ရတဲ့ဒါကအရင်ဘွားမြင်တာလည်းမဟုတ်ဘူးနောက်ဘွားမြင်တာလည်းမဟုတ်ဘူးလောလောဆယ်ပြစ်စုံပိုင်ရခိုက်တန်နေတာဟုတ်တယ်မလားအဲ့ဒါနဲ့ကျေတဲ့ပုဂ္ဂိုလ်သွားထင်ကြီးလို့ရပါမလားအဲ့ဒီဉာဏ်လေဒိဋ္ဌိမြင်သင်တဲ့ဉာဏ်ဟုတ်ရလားဟောကြောင့်ပြိတ္တတွေအခုရှုပ်နေတဲ့ဉာဏ်ကဘာသိတဲ့ဉာဏ်လဲဒိဋ္ဌိသင်တဲ့ဉာဏ်ရောက်နိုင်မယ်ပဲဖြစ်ဖြစ်မြင်မယ်ဆိုရင်ဘာသိသွားတော့ဒိဋ္ဌိသင်တဲ့ဉာဏ်ကမှလိမ္မာပုံပေးမှာအကြံဉာဏ်ကလိမ္မာပုံပေးမလားမပုံပေးဘူးအကြံမြင်ရရတဲ့လိမ္မာမရဘူးဟုတ်တယ်မလားအကြံမြင်သိတဲ့ဉာဏ်လေးလိမ္မာပုံပေးတဲ့ဉာဏ်မဟုတ်ဘူးခြေဘောနောက်ဘောသိတဲ့ဉာဏ်လေးလိမ္မာပုံပေးတဲ့ဉာဏ်မဟုတ်ဘူးဟုတ်ရလားဘာမြင်တဲ့ဉာဏ်မှလိမ္မာပုံပေးတဲ့ဉာဏ်လဲဖြစ်ဖြစ်မြင်တဲ့ဉာဏ်မှလိမ္မာပုံပေးတာအဲ့ဒါကြောင့်မလို့ကိုယ်တန်တန်ရှိတဲ့ဉာဏ်ကအမြဲတမ်းတန်ဖို့ရှိပါရဲ့နဲ့ကိုယ်ဉာဏ်တော့အထင်မကြီးပဲနဲ့ဖြစ်ဖြစ်တော့ဟောနိုင်တယ်ကြားမြင်ရတယ်ဆိုတဲ့ပုံစံတွေတော့ထင်ကြီးနေကြတာအမြဲတမ်းမှားတာဟုတ်ရလားဒါလည်းသိတာတော့ကဲကောင်းပြီဒါပြမြတ်စွာဘုရားကိုယ်တိုင်အဲ့ဒီဉာဏ်ကြီးမရခဲ့ဘူးလားရခဲ့လားဒါပေမဲ့တော့ကိုယ်တိုင်အဲ့ဒီဉာဏ်လေးပေါ်မှာသင်မြင်ကြည့်ရလားအဲ့ဒီဉာဏ်လေးကလည်းကဉာဏ်ကြီးပဲဒိဋ္ဌိမသိဘူးဒိဋ္ဌိမသိဝိပဿနာမသိဘူးဝိပဿနာမသိမဲ့ပုံမရဘူးဟုတ်ရလားဒီတော့ဒီကြေကောသူအာယုံမပြုတော့နော်ဆက်မပွားတော့မပွားတော့ဘယ်လဲဘယ်လိုနည်းလဲသုံးသပ်တယ်ဆရာကလည်းမသိဘူးလေဆရာကမရှိတော့ဟောဒီပရိသတ်သမုပ္ပန်နည်းနဲ့သုခလာသူပြန်သုံးသပ်လိုက်တော့ဟုတ်လားပရိသတ်သမုပ္ပန်နည်းနဲ့သုံးသပ်တယ်ဗျာကျောင်းကျိုးချာကြည့်တဲ့နည်းကိုပြောတာခန္ဓာကိုယ်ကြီးကြီးကြီးပြီးတော့ကြောင်းကြောင်းလေးကိုရှားကြည့်တယ်အကြောင်းကဘယ်လိုကျိုးကဘယ်လိုကျိုးကဘယ်လိုကျိုးကဘယ်လိုအဲဒီတော့ကြောင်းကျိုးဆက်တဲ့ဘုံကိုကြည့်တယ်နီးပြီးတခြားလားပရိသတ်မုပ္ပန်နီးလားအဲဒီပရိသတ်မုပ္ပန်နီးနဲ့ကြည့်လိုက်တဲ့အခါတော့သူရဲ့တဏ္ဍာကိုကြည့်လိုက်တဲ့အခါကျတော့တဘွားပြီးတဘွားတဘွားပြီးတဘွားနော်သုံးသပ်ကြည့်တယ်နော်အခုနောက်ကပောပိနိဗ္ဗာန်သံဃာညဒီပါစလုံးညတို့ရဲ့အကူညီနဲ့တဘွားပြီးတဘွားကိုသုံးသပ်ကြည့်လိုက်တယ်ပုဂ္ဂိုလ်လေးနဲ့သုံးသပ်တာမဟုတ်တော့ဘူးအခုချိန်ကြတော့ပရိသတ်မောပန်နေနဲ့သုံးသပ်တော့တခြားအနေနဲ့သုံးသပ်တာလားဓမ္မအနေနဲ့သုံးသပ်တာလားဩဓမ္မအနေနဲ့သုံးသပ်လိုက်တော့အရင်ဘွားကိုကြည့်လိုက်အဝိဇ္ဇာတဏ္ဍာပဲဖြစ်တာပဲဟုတ်ရလားအကြောင်းကပါလေအဝိဇ္ဇာတဏ္ဍာအကြောင်းကပါလေခန္ဓာကပါကဲဒီအဝိဇ္ဇာတဏ္ဍာရဲ့ဘုရားကိုပြန်ကြည့်လိုက်ပြန်တော့လည်းတခြားတွေ့တာလားအဝိဇ္ဇာတဏ္ဍာတွေ့တာလားအကြောင်းကပါလေအဝိဇ္ဇာတဏ္ဍာအကြောင်းကပါလေခန္ဓာငါးပါးမသိတာကအဝိဇ္ဇာလိုချင်တာကကြိလဝထောက်တာကသင်္ခါရရလာတာကခန္ဓာငါးပါးဒီနားတွေပဲတွေ့တာပဲဟုတ်ရဲ့ဒီနားတွေပဲတွေ့တာပဲ အဲ့တော့ဘယ်ဘဝကြည့်မလဲကြည့်ကျင်တဲ့ဘဝကြည့်လေနော်ဝိသန္ဒရာဘဝကြည့်မလားသုဏဓမ္မဘဝကြည့်မလားမာသနကဘဝကြည့်မလားကြည့်ကျင်တဲ့ဘဝကြည့်ဓမ္မလေးနဲ့သုံးသပ်ကြည့်လိုက်တဲ့အခါကျတော့သူရဲ့အဲ့ဒီဘဝရာကြည့်အကြောင်းတရားတွေဇာလာဝိဇာလာသိလို့ရတာလားမသိလို့ရတာလားမသိရောနဲ့ရတာမဟုတ်သေးဘူးမသိတာကဘယ်လိုတော့မသိတော့မလို့ခြင်းဘုလားလို့ခြင်းလားလို့ခြင်းတာကဘာတော့လို့ခြင်းတော့မရရအောင်အမလို့ကုလားတော့လားအားထုတ်တာကဘာလို့သင်္ခါရဒီလိုမလားရတာမရဘူးလားရလာတာဘာလဲရလာတာတော့ခန္ဓာကဘာမသိလို့လိုချင်တယ်လိုချင်တော့အားထုတ်တယ်ဟုတ်ရလားအားထုတ်တော့ရလာတယ်ရလာတာကခန္ဓာဘယ်နှပါးပါဠိစာရလာတာတော့ဟောဒီလိုဆိုတော့မူလနဲ့ပြန်နေတဲ့သုံးသပ်ကြည့်လိုက်တော့အတိတ်ကာလလုံးကအကြောင်းတရားကအဝိဇ္ဇာနဲ့တဏှာပဲဆိုတာသဘောပေါက်ပါဟုတ်လားသဘောပေါက်ပါရဲ့အဝိဇ္ဇာတရားတရားဓမ္မရှင်းခံပြီးတော့သင်္ခါရသင်္ခါရကံကံစရာကတကယ်တော့အကြောင်းရင်းမှမမဲ့ပဲ။နော်။သင်္ခါရကံဒီတို့လိုလိုဖြစ်တာလားအဝိဇ္ဇာတရားကြောင့်ဖြစ်တာလား။အဝိဇ္ဇာတရားမရှိရင်သူဖြစ်ပါမလား။ဒါကြောင့်မလို့သင်္ခါရဒီတရားကအစ်မဟုတ်ဘူး။တရားကဖြစ်တာဘယ်ပါလဲ။အဝိဇ္ဇာကဘာသဘောရှိ။သင်္ခါရကဘာသဘောရှိ။အဲတဏှာကဘာသဘောရှိ။အဲ့ဒီလိုလိုချင်တဲ့သဘောရှိတဲ့ဝိဇ္ဇာနဲ့တဏှာတရားနဲ့မှပူပေါင်းပြီးတော့မရရအောင်မလုပ်ဘူးလားအားထုတ်အားထုတ်တဲ့ကာယကံစိတ်ကံမနောကံကဘာလဲလဲသင်္ခါရအဲ့ဒီသင်္ခါရတွေအားထုတ်လိုက်တော့မရဘူးလားရလားဘာတွေရတော့ခန္ဓာ၅ပါးရအဲ့ဒီရလာတဲ့ခန္ဓာ၅ပါးကိုပဲဟောတာကဝိသန္တရာကြီးနော်ဟောတာကမာသနကမင်းကြီးဟောတာကသုဒ္ဓသာမယတိဒီလိုနာမည်ပေးထားတာပါနာမည်မျိုးမျိုးပေးတာတွေဘာကြည့်သေးတာလဲပြင်းသိရပုံမှန်တာကြည့်တော့ပေးတာဘာကြည့်သေးတာလဲဩတာကရုပ်ဘဝရောက်သွားပြီတောဘဝတစ်ချက်တဘဝရောက်သွားပြီတောကြပြမဘဝတောကြပြဖွင့်ချက်တဲ့တိရစ္ဆာန်ဘဝလူနဲ့ပြမဖွင့်ချက်တဲ့တိရစ္ဆာန်လို့ပြောတာဒီအခြားကြည့်ပြောတာလားပုံမှန်တာကြည့်ပြောတာလားပုံမှန်တာကြည့်တော့နာမည်ပေးတာမဟုတ်ဒီစားလားပြင်းညာလားပြင်းညာနော်အခုအချိန်ခါမှာဘုရားတိပြင်းညာနေတဲ့ကြည့်နေတာလားပမ္မနေတဲ့ကြည့်နေတာပရမဏိနဲ့ကျင်တော့ဘယ်ပတ္တဝဘယ်ပုဂ္ဂိုလ်ပဲဖြစ်ဖြစ်လူပဲဖြစ်ဖြစ်နတ်ပဲဖြစ်ဖြစ်ဗမာပဲဖြစ်ဖြစ်ရလာတဲ့ခန္ဓာပရပါအဲ့ဒီရလာတဲ့ခန္ဓာ၅ပါးကိုပဲလူလို့နာမည်ပေးတာနတ်လို့နာမည်ပေးတာဗမာလို့နာမည်ပေးတာခွေးချင်းနဲ့တဲ့ဆန်လို့နာမည်ပေးတာဟုတ်ရလားတကယ်မှန်ကားတော့ဗာလေလေခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးလုံးကြောင့်ဖြစ်တော့အဝိဇ္ဇာတဏှာကြောင့်ဖြစ်တဲ့ဘလုံးကြီးနဲ့ဖြစ်တယ်လို့ဆိုရင်မသိတာကလူကျင်တာကကျလို့အထောက်တာကသင်္ခါရပြုလို့အထောက်တော့ကြောင်းတရားဆောင်သွားတော့အကျိုးတရားတွေမဖြစ်ဘူးလားဖြစ်ရလာတဲ့အကျိုးတရားတွေပါတယ်လေခန္ဓာငါးပါးဘောဘွားကြီးတဲ့ဒီခန္ဓာလမ်းနဲ့ဒီဘွားကြီးတဲ့ပဲဒီခန္ဓာလမ်းနဲ့ဘယ်ဘွားပဲကြည့်ကြည့်အကြောင်းရင်းတရားကအဝိဇ္ဇာနဲ့တဏှာဒါပဲတွေ့တာပဲဟုတ်လားကဘာပေါင်းများစွာဘောပေါင်းများစွာဘယ်ကဘာကြည့်ကြည့်ဘယ်ဘဝကြည့်ကြည့်ဒုက္ခနာကိုရဲ့ဒုဘဝတခုလေးရဲ့အတိတ်တမိုင်းကတော့မကဘူးတတ္တဝါအာလောတို့ရဲ့နော်အခုလားပေါ်ပြောတဲ့စကြဝဠာပေါ့ဂရိတတော်မှရှိတဲ့တတ္တဝါအာလောတခုချင်းတခုချင်းသူလိုက်ကြည့်ကြည့်တယ်တခုချင်းတခုချင်းလိုက်ပြီးတော့ကြည့်လိုက်တဲ့အခါကျတော့လည်းဘာတွေတွေ့တော့အဝိဇ္ဇာနဲ့စဉ်းစားပဲတွေ့တာပဲဟုတ်ရလားမသိတာကဘယ်လိုတော့လူကျင်တာကကျိုးတော်တော့တာကရလာတာကဒါတွေပဲတွေ့တာပဲအဲ့ဒီတရားတွေကလည်းဒီတရားတွေရလားမတွေ့ဘူးနော်သူ့တဏှာကြီးလည်းဒီတိုင်းပဲသူများတဏှာကြီးလည်းဒီတိုင်းပဲနော်သူရဲ့ဉာဏ်တော်ကမှပေါ်လာတဲ့သတ္တဝါတွေလူနဲ့ပြမသတ္တဝါအားလုံးကြည့်လိုက်တာဒီသတ္တဝါပဲကြည့်ကြည့်ဒီပုံစံပဲမြင်တာဟုတ်ရလားဒါကြောင့်အားလုံးကောင်းကြိုက်ရှားကြည့်လိုက်တယ်တတ္တဝါတွေရဲ့အစသည်ပုဂ္ဂိုလ်အနေနဲ့ဘယ်တော့ကစတယ်ဘယ်ဘဝကစတယ်လို့မပြောနိုင်ပေမဲ့လို့လည်းပဲကွာတဲ့ဓမ္မတွေလည်းပြောရင်တော့ဘယ်လိုနဲ့ဘယ်လိုတော့အဝိဇ္ဇာတရားတရားတစ်ပါးအစပါပဲလို့ဒီလိုပြောခဲ့တာပေါ့အဲဒီလိုပြောခဲ့တဲ့အခါကျတော့ဩသစ္စာအနေနဲ့ကြီးလိုက်တဲ့အခါကျတော့နော်သစ္စာအနေနဲ့တစ်သင့်တက်ပြီးတော့ကြီးလိုက်တဲ့အခါကျတော့အဝိဇ္ဇာကဗာသစ္စာသမုဒယသစ္စာတဏ္ဍာကလည်းပါတိစ္ဆာသင်္ခါရဆိုတဲ့တရားကလည်းပါတိစ္ဆာသဘောရရသစ္စာနော်အဝိဇ္ဇာရဲ့တဏ္ဍာရဲ့ဥပါဒရဲ့ကံသင်္ခါရရဲ့အာရုံပေါ်တော့၅ပါးမလားအဲ့ဒီ၅ပါးကပါတိစ္ဆာတဲ့တော့သဘောရရသစ္စာနော် ။ဟောဒီသာသနာဝိသာကြသင်္ခါရဖြစ်တယ်။သင်္ခါရကြောင့်ဝိညာဉ်ဖြစ်တယ်။ဒီဘက်ကိုကြည့်လိုက်တော့လည်းပဲတဏှာကြောင့်ဥပါဒါဖြစ်တယ်။ဥပါဒါကြောင့်ကမ္မဘဝဖြစ်တယ်။ကမ္မဘဝကြောင့်ဓာတိရခန္ဓာငါးပါးရတယ်။ဒီလိုမဟုတ်လား။အကြောင်းကြောင့်ဆင်းရဲခြင်းနဲ့မပြေဘူးလားဖြစ်လား။ဖြစ်နေဖြစ်ကြတော့လည်းပဲအဝိဇ္ဇာသာကနော်တခြားတရားလားခန္ဓာ၅ပါးရဖို့အကြောင်းရခံပေးလိုက်တဲ့တရားလားအဝိဇ္ဇာရှိတော့ခန္ဓာ၅ပါးရမှာမလားအဝိဇ္ဇာမရှိရင်သင်္ခါရကခန္ဓာ၅ပါးရအောင်လုပ်ပေးနိုင်မှာမလားအဲဒီတော့ခန္ဓာ၅ပါးရတာကကတခြားကြောင့်ရတာအဝိဇ္ဇာကြောင့်ရတာလားဒီတော့သင်္ခါရသည်ခန္ဓာ၅ပါးရဲ့အကြောင်းဆိုပေမဲ့အဝိဇ္ဇာကလည်းခန္ဓာ၅ပါးရဲ့အကြောင်းပါပဲဟုတ်ရဲ့လားသင်္ခါရတိကလေးရဲ့အကြောင်းတော့ခန္ဓာ၅ပါးရဲ့အကြောင်းဝိညာဏယောခန္ဓာကခန္ဓာဝရဏခန္ဓာ၅ပါးရဲ့အကြောင်းတွေပြုပါလေသင်္ခါရအဲဒါတော့မှရှိတဲ့ဝိညာဏကလည်းပဲခန္ဓာ၅ပါးရဖို့ထောက်ပံ့ပေးလိုက်တဲ့တရားပဲမဟုတ်လားဒီတော့သင်္ခါရတရားလည်းကသင်္ခါရတရားတပါးလည်းကခန္ဓာ၅ပါးဖြစ်ခြင်းအကြောင်းဖြစ်တာမဟုတ်ဘူးသူတော့ကပါတဲ့အဝိညာဏကလည်းပဲခန္ဓာ၅ပါးဖြစ်ခြင်းရဲ့အကြောင်းတရားပါဗျာသူလည်းအလိုလိုလိုပါပဲမဟုတ်လားတော်ဒီမှာဓမ္မတော့ကြည့်လိုက်ကြတော့လည်းဒီတိုင်းပဲလေသာရိပုတ္တခန္ဓာကမမရဘူးလားနေကတော့အကြောင်းတွေကြားလာကမ္မဘဝလားဩကမ္မဘဝဘယ်လိုကြောင့်ဖြစ်ဥပါဒါကြောင့်ဖြစ်ဥပါဒါဘယ်လိုကြောင့်ဖြစ်တဏှာကြောင့်ဖြစ်ဒီလိုမလားပြန်ပြောနံပါတ်3ဘက်ကိုကြည့်လိုက်တော့နံပါတ်4ဘက်ဆိုတဲ့သာတိတိဒီကြားလာခန္ဓာ5ပါလားသာရိခန္ဓာ5ဘယ်လိုကြောင့်ဖြစ်ဒါနဘလောကမှာရှိတဲ့ကမ္မဘဝကြောင့်ဖြစ်တာပါလားအဲဒီကမ္မဘဝကိုကျင့်လိုက်ကြတော့လည်းအဲဒီကမ္မဘဝကလေဇာတိကိုဖြစ်စေတယ်ဇာတိကိုရှင်းစုပြုပေးတယ်ဆိုတာသူပြုတ်ပွေးခြင်းလို့ပြုတ်ပေးလိုက်တာလားနောက်ကဖြစ်နေတာလည်းကြောင့်ပြုတ်ပေးလိုက်တာလားဘလို့တွေတော့ဖြစ်တော့တဏှာနဲ့အဲ့ဒါလိုသောတော်အားဖြင့်ဇာတိတဲ့ခန္ဓာကမ္မရအောင်ပြုလို့ပေးတဲ့တရားကြီးဩကမ္မဘဝတကယ်လည်းဟုတ်ပါရဲ့လားဘုရားတွေလည်းပါတော်တဏှာနဲ့ဥပါဒါနဲ့ပါတယ်ဒီလိုမလားဒီလိုအလုံးပါလိုက်တယ်ဆိုရင်ခန္ဓာ၅ပါးရောက်ပြုလုပ်ပေးတဲ့တရားကဘယ်နှပါတော်၅ပါးဘုရားတွေတော့အဝိဇ္ဇာရဲ့သင်္ခါရရဲ့တဏှာရဲ့ဥပါဒါရဲ့ကမ္မဘဝဘယ်နှပါပါလိမ့်အဲဒီ၅ပါးလေးပေါင်းပူပေါင်းပြီးတော့ဇာတိဆိုတဲ့ခန္ဓာ၅ပါးရောက်ပြည့်စုံပြုပေးလိုက်ပြီဆိုတော့သာတိသရခန္ဓာ၅ပါးကသာတိစ္စာ။ဟောခန္ဓာ၅ပါးကြီးပေါ်လာတာဗာတိစ္စာကြီးပေါ်လာတာလေ။ခန္ဓာ၅ပါးကြီးရလာတာဗာတိစ္စာကြီးရလာတာလေ။ဒုက္ခမဒုက္ခသစ္စာဆိုရင်အဲဒီဒုက္ခသစ္စာကိုဖြစ်စေတတ်တဲ့အဝိဇ္ဇာကလည်းဗာတိစ္စာ။သင်္ခါရကလည်းဗာတိစ္စာ။တဏှာကလည်းဗာတိစ္စာ။ဥပါဒါကလည်းဗာတိစ္စာ။ကမ္မဘဝကလည်းဗာတိစ္စာ။အော်ဒီတရားတွေကအကုန်လုံးသမုဒိယသစ္စာတွေပဲ။ဒါဖြစ်တော့သမုဒိယသစ္စာလို့ပြောရတာလဲဒုက္ခသစ္စာဖြစ်ခြင်းရဲ့အကြောင်းကိုလို့သမုဒိယကပြောကြည့်စမ်းဒုက္ခသစ္စာဖြစ်ခြင်းရဲ့ဟုတ်တယ်မလား။အရဟံမောင်ပြန်သုံးသပ်ကြည့်လိုက်ပါဦး။ခန္ဓာ၅ပါးကဗာသစ္စာဒုက္ခသစ္စာဘာဖြစ်လို့ဒုက္ခသစ္စာလို့ပြောကြလဲဆိုရင်ကြပြပြောပါဦး။ဘာဖြစ်လို့ဒုက္ခသစ္စာလို့ပြောရတာလဲဘာဖြစ်လို့တော့ဟောဒီခန္ဓာ၅ပါးကိုဘာဖြစ်လို့ဒုက္ခသစ္စာလို့ပြောရတာတော့ဖြစ်ပြီးမြင်ဖြစ်ပြီးရင်ပြတ်တယ်လို့ဒုက္ခသစ္စာဒါပေါ်ရောထားထားပြောနေတာပဲမမင်းနဲ့လေဟုတ်တယ်မလားဝိညာဉ်ဆိုတဲ့ခန္ဓာလေးဖြစ်ပြီးရင်ဘာသစ္စာနာယောဆိုတဲ့ခန္ဓာလေးဖြစ်ပြီးရင်ဘာသစ္စာသလယနာဆိုတဲ့ခန္ဓာကလည်းဖြစ်ပြီးရင်ဘာသစ္စာသတ္တဆိုတဲ့ခန္ဓာကလည်းဖြစ်ပြီးရင်ပါတိစ္စာဝရဏသရခန္ဓာကလည်းဖြစ်ပြီးရင်ပါတိစ္စာဟောဒီတော့ခန္ဓာ၅ပါးဒီဖြစ်ပြီးရင်ပြတ်တတ်တဲ့သဘောရှိလို့ပါတိစ္စာရောဒုက္ခသစ္စာဒီလိုမလားကဲဒီတော့ကဒုက္ခသစ္စာဆိုတော့ဟောဒီခန္ဓာ၅ပါးကဒုက္ခသစ္စာဆိုတော့အဲ့ဒီခန္ဓာ၅ပါးကဘယ်လိုကလဲဆောင်ပေးထားတာလဲဘယ်တရားတွေကလဲဆောင်ပေးထားတာလဲအဝိဇ္ဇာရယ်သင်္ခါရရယ်သဏ္ဍာန်ရယ်ဘုရားရဲ့ကမ္မဘဝရဲ့အဲ့ဒီတရားတွေကပြီးတာလို့ဟောဒီဒုက္ခသစ္စာကြီးကြားတာမလားရကြည့်လို့ရတာလားရအောင်ပြုလုပ်ပေးတဲ့တရားကြီးလို့ရတာလားဟောဒီဒုက္ခသစ္စာကြီးသူ့လိုလိုပေါ်လာဟောရလား တခြားရောက်ပေါ်လာတာအကြောင်းတရားရောက်ပေါ်လာတာအကြောင်းတရားကဘယ်လိုတွေတော့အဝိဇ္ဇာသင်္ခါရတဏ္ဍဥပါဒေကမ္မဘဝဘယ်နှပါလဲအရင်ကပါလို့ဆိုသူတို့ကဖြစ်စေတတ်တဲ့တရားတွေတော့ခန္ဓာ၅ပါးကိုဖြစ်စေတတ်တဲ့တရားခန္ဓာ၅ပါးကပါသစ္စာအဲဒုက္ခသစ္စာဆိုတော့ဒုက္ခသစ္စာကိုဖြစ်စေတတ်တဲ့တရားတွေပေါ့ဟုတ်ရဲ့လားခန္ဓာ၅ပါးဒီနှစ်ပါးနှစ်ပါးမှာရှိတော့လဲပဲဟောဘာသစ္စာလို့တွေ့တော့ဒုက္ခသစ္စာလို့ပဲတွေ့တာပဲမဟုတ်လားနှစ်ပါးလေးကိုကြည့်လိုက်တော့လဲဘာသစ္စာလို့တွေ့တော့သူလည်းဒုက္ခသစ္စာလို့ပဲတွေ့တာပဲနော်ဒီလိုတော့နှစ်ပါးနှစ်ပါးနဲ့နှစ်ပါးလုံးကဒီလိုပဲမဟုတ်လားဘာသစ္စာတွေတော့လူဘဝရလာတဲ့လူဘဝခန္ဓာကလည်းဘာသစ္စာနတ်ဘဝခန္ဓာကလည်းဘာသစ္စာဇမဘဝခန္ဓာကလည်းဘာသစ္စာဖိတ်ကျန်တဲ့ဒိဋ္ဌာတို့ရဲ့ခန္ဓာကလည်းဘာသစ္စာဘယ်ရောက်ပဲလည်းဘယ်ခန္ဓာပဲဖြစ်ဖြစ်ဘာသစ္စာဘာဖြစ်လို့တော့ဖြစ်ဖြစ်ကတတ်တဲ့သဘောရှိတဲ့ဒုက္ခသစ္စာဒီလိုမလားသရုခမဒုက္ခသစ္စာဆိုရင်အဲဒီဒုက္ခသစ္စာတွေကိုဘယ်လိုကလာပေးထားတာလဲဘယ်လိုတွေကလာပေးထားတော့အဝိဇ္ဇာသင်္ခါရတဏ္ဍဥပါဒာကမ္မဘဝနံပါတ်1အွက်ချင်းရင်ဘယ်လိုနံပါတ်1အွက်ချင်းရင်ဘယ်လိုတွေတော့နံပါတ်3အွက်ချင်းရင်သရုပ်ပေးလို့ရထားတဲ့ဒုက္ခသစ္စာကြီးရကြလို့ရတာလားပရိပယဂါမိကြောင့်ရတာလားတရားဂါမိကြောင့်ရတာဘယ်လိုမလားအဲ့ဒါဟောရီဒုက္ခသစ္စာကြီးကိုဖြစ်စေတတ်တဲ့တရားမလို့ဟောရီနံပါတ်1ခွဲ့နဲ့နံပါတ်3ခွဲ့မှာပါတဲ့တရားတွေဘာသစ္စာလို့ပြောမလဲ။ဒါဖြစ်လို့တော့ဒုက္ခသစ္စာကိုဖြစ်စေတတ်တဲ့အကြောင်းမလို့သမုဒယသစ္စာပြောကြည့်စမ်း။သမုဒယသစ္စာဒီလိုမလား။ဒီတော့ဘောဇောပရိသတ်ကြီးသစ္စာတရားလုံးမှာသစ္စာမှာပါတဲ့တရားလေ။ပါဠိစာရိတ္တနေရတယ်အကြောင်းတရားကပါဠိစာအကျိုးတရားကပါဠိစာဒါကြောင့်သံဃာလုံးမှာသစ္စာနဲ့ပါနေနေရပါတယ်လို့လည်းပဲဩလင်္ကာရမှာမပြဘူးလားပြဘယ်လိုပြလဲသစ္စာတကူဘယ်လိုပြပါလဲအဲသစ္စာတကူတည်းမှာအကြောင်းသစ္စာကပါဠိစာအဲဒီမှာသမုဒယသစ္စာကဘယ်နှပါး၅ပါးဘယ်လိုတွေတော့အဝိဇ္ဇာသင်္ခါရတဏ္ဍာဥပါဒာကမ္မဘဝအဲဒီတရား၅မျိုးထဲမှာအကြောင်းရင်းကိုပြန်ချလိုက်တော့ဘယ်လိုလဲဘယ်လိုတွေ့တော့နံပါတ်1ဘက်မှာကအဝိဇ္ဇာနံပါတ်3ဘက်မှာကအဲဒီတရား၅ပါးဒီအကြောင်းတစ်ခါအကြောင်းတစ်ခါအရင်းကြဆုံးအကြောင်းပဲဟုတ်တယ်မလားအရင်းကြဆုံးအကြောင်းမလို့ဘယ်လိုကဘယ်လိုနာမည်ပေးတော့မူလနဲ့ပြနော်မူလရပြတဲ့သံဃာကြီးမကျင်လည်ဘူးလားသံဃာကြီးကျင်လည်လာတော့အဲ့ကျင်လည်လာတဲ့သံဃာကြီးဟာပုဂ္ဂိုလ်အနေနဲ့ဘလို့ပင်သတ္တဝါတွေနာမည်မျိုးမျိုးကွဲပင်ကွဲကြကြကွဲပြားကြတော့လည်းပဲဓမ္မအနေနဲ့ပြောမယ်ဆိုရင်သစ္စာပြပါလို့ပါဠိစာတွေတော့အကြောင်းတရားကသမုဒယသစ္စာအကျိုးတရားကဒုက္ခသစ္စာအဲ့ဒီဒုက္ခသစ္စာတွေခန္ဓာ၅ပါးအကျိုးတရားကြီးရအောင်လုပ်မယ်ဆိုရင်ဒုက္ခကြီးရသွားတာဒုက္ခကြီးထွက်သွားတာဒီတရားလားဤရောဓသစ္စာလားဒုက္ခထွက်တာဒီပါဠိစာဒုက္ခထွက်ဖို့ဆိုရင်ဒီတိုင်းနေလို့ထွက်မှာမဟုတ်ဘူးအကြောင်းသမုဒယသစ္စာသိမှရောဓသစ္စာရင်းမှာပေါ့အကြောင်းသမုဒယသစ္စာမှမသိရောဓသစ္စာရင်းမှာမလားဘာဖြစ်လို့တော့ဒုက္ခသစ္စာဒီဘယ်လိုကြောင့်ဖြစ်သမုဒယသစ္စာကြောင့်ဖြစ်တာတော့ဒုက္ခသစ္စာကြီးနေထွက်အောင်လို့မရဘူးလေဘယ်လိုကောရင်ထွက်အောင်လုပ်ရမှာလဲအဲသမုဒယသစ္စာကြောင့်ဘယ်လိုလဲလို့မလဲမဲ့ကင်လည်းတော့ဘယ်လိုလဲလို့မလဲမဲ့ကင်တရားနဲ့လုံးမယ်ဆိုရင်မဲ့ကင်တရားနဲ့ရှင်မသုံးသပ်ပွားများမယ်ဆိုရင်အကြောင်းသမုဒယသစ္စာမသိမ့်ဘူးလားသိမ့်တော့ဒါကိုကျုပ်ပြီးတော့မဲ့ကင်တရားပွားများရပါလေခန္ဓာကျုပ်အကျွတ်ပါလေဘာမျိုးကျွတ်ပါလေဒုက္ခသစ္စာလို့မျိုးကျုပ်အကျုပ်ကဖြစ်တဲ့ခန္ဓာ၅ပါးကဘာသစ္စာတော့အဲ့ဒါကသူလည်းညာကိုပါဠိစာလို့ပြောမလဲ။အာအဲ့ဒါကျောင်းသမီးရသစ္စာမသိဘူးလား။သိတာကပါဠိစာသိတယ်။အကျောင်းသမီးရသစ္စာသိပြီဆိုအကျိုးဒုက္ခသစ္စာကိုမငြိမ်းဘူးလား။အကျိုးဒုက္ခသစ္စာငြိမ်းရင်တော့နိရောဓသစ္စာပေါ်ပါလိမ့်မယ်။နိရောဓသစ္စာဒီကြားတရားလားနိဗ္ဗာန်တရားလား။ဒါကြောင့်နိဗ္ဗာန်လို့ကျင်ပါလေဆိုရင်ပါဠိစာပြန်အောင်တတ်ရမယ်။ မုဒယတရားသစ္စာတရားတိုက်ကျပါတိစ္ဆာမြောင်ကြည့်ရမယ်ခန္ဓာ၅ပါးသိရကပါတိစ္ဆာကျုတဲ့ဉာဏ်ကပါတိစ္ဆာသိရကပါတိစ္ဆာအကြောင်းတိုင်းလို့ကျောင်းကြီးနာကပါတိစ္ဆာအဲ့ဒီနည်းနဲ့ဉာဏ်ကြောပါလို့ပါရင်ဒုက္ခသာတိရေရမှနိဗ္ဗာန်ချမ်းသာရပါလိမ့်မယ်နော်အဲ့ဒီလိုသဘောပေါက်ပြီးတော့ကဲနိုင်ပြီလို့သာရိပုတ္တရာဟုတ်လို့အေးကျမချမ်းသာစွာပြည့်စုံတရားရှင်တာနာရမေဒီကိုနိနာတဆွတ်ခြင်းတဲ့အောင်ပြည့်စုံဆောင်ချပ်ပန်းနေတော့သာသနာ့ပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများပြည့်ကြပါစေ။